ချင်းပြည်နယ်ထန်တလာမြို့နယ်တဝိုင်းမှာပြည်ခဲ့တဲ့တင်းပြပါတယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူသေးဆုံးဖရရရာဖရချောင်းတချို့ပျက်စီးခဲ့တာနဲ့ဒုက္ခသည်အများပြားနေဆက်တင်းဆောင်ရတဲ့အခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီတာဝန်ရှိသူတွေထိရောက်စွာအရေးယူပေးဖို့အမေရိကန်အရှေ့ဘက်ကျမေရီလန်ပြည်နယ်ချင်းတိုင်းသားများအဖွဲ့ CAM ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ပူးပေါင်းနေကတွားရောက်သွေးဆုံတောင်းဆိုခဲ့ပါတယ်ဒီအကြောင်းဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ပြောပြပါမယ်
ထန်တလန်မြို့နယ်ခွာဖိုးရွာကိုစစ်ကောင်စီတပ်တွေကမတ်လ3ရက်နေ့မှာဒီကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်အရသာပြည်သူ9ဦးသေဆုံးပြီး12ဦးဒဏ်ရာရရှိကာနေအိမ်16လုံးပျက်စီးသွားရတယ်လို့ခရီးရန်ဖျားကြောင်းနှစ်ကြောင်းလည်းပျက်စီးခဲ့ရတယ်လို့ဒေသခံမျက်မြင်တွေကိုကိုကာပြီးမေရီလန်ချင်းတိုင်းသားများအဖွဲ့ CAM အဖွဲ့ကသတင်းထုတ်ပြန်ထားတာပါစစ်ကောင်စီတပ်တွေရဲ့ဒီလုပ်ရက်နဲ့ပတ်သက်လို့ပြင်းထန်စွာအရေးယူတန်းခတ်မှုတွေလုပ်ပေးဖို့ CAM Director ဦးဇိုသုံးမုံနဲ့အတူ လက်ရှိမြောက်ကယ်ရိုလိုင်းနာပြည်နယ်မှာနေထိုင်သူခွာဖိုးရွာသားတိသင်းအုပ်ဆရာအာရွန်ဒေါ့အာရွန်နှစ်ဦးကနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အမေရိကန်သမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတို့ရဲ့အကြံပေးပုဂ္ဂိုလ်ရာရှက်ဟူစိန်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနမှာတွားရောက်တွေ့ဆုံတိုက်တွန်းခဲ့ကြောင်း CAM Director ဦးဇိုသုံးမုံကပြောပေးကိုပြောပါတယ်ကျွန်တော်တို့တွားတွေ့ရတဲ့ရွက်ချက်က
US အစိုးရကိုကျွန်တော်တို့တောင်းဆိုတယ် အခုချင်းပြည်နယ်မှာဆိုရင်စစ်ကောင်စီကလည်းဘုံကျဲတိုက်ခိုက်တာကိုတာစီဖို့ပုံပြဖို့ကျွန်တော်တို့တစ်ချက်တောင်းဆိုတယ်နောက်တစ်ချက်ကစစ်ကောင်စီကလည်းဘုံကျဲပြီးတော့တိုက်ခိုက်ပြီးတော့လူတွေဆုံးသွားတာကို US အစိုးရကလည်းကျင်းပြန်တာချုပ်ချပ်ဖို့ကျွန်တော်တို့တောင်းဆိုတယ်နောက်တစ်ချက်ကတော့အခုလိုချင်းပြည်နယ်မှာလူမဆန်တပ်ဖြတ်ပြီးတော့ လေကြောင်းနဲ့တိုက်ခိုက်လာတဲ့အဓိကတာဝန်ခံကအနောက်မြောက်ပိုင်းတိုင်းဆိုင်မှုဘူချုပ်တန်းထိုက်ကို US အစိုးရအနေနဲ့အရေးယူစစ်ချင်တယ်ပြီးတော့အခုလိုဆက်လက်ပြီးတော့တိုက်ခိုက်တဲ့အတွက်ကျွန်တော်ချင်းတွေဟာတော်တော်လေးထွက်ပြေးကြတယ်အဲ့လိုထွက်ပြေးပြီးတော့တင်းဆောင်တဲ့ကျွန်တော်ချင်းတွေကိုလည်းလူသားချင်းစာနာဖို့အခုငင်းထောက်ပံ့ဖို့ဆိုပြီးတော့ကျွန်တော်အဓိကအချက်လေးချက်ကိုတောင်းဆိုပါတယ်
ဒီလိုတောင်းဆိုမှုနဲ့ပတ်သက်လို့ဘရာဇီးဟူစိန်ကတာဝန်ရှိသူတွေကိုဆက်ပြီးတော့တင်ပြသွားမယ်လို့ဦးဇိုသုံးဘုံကပြောပါတယ်။သူကတော့တော်တော်လေးဟိုနားထောင်တယ်၊သိဝင်စားတယ်။ဒါပေမဲ့ကျွန်တော်တို့မျှော်လင့်တာကတော့သူ့အနေနဲ့အဲ့ဒီလိုလူမဆန်တဲ့တိုက်ခိုက်မှုလို့မျိုးကိုပြင်းပြထန်ထန်ရှုတ်ချတယ်၊သို့ရဟာမျိုးသတင်းထုတ်ပြန်တဲ့ဟာမျိုးတော့ထွက်လာဖို့တော့ကျွန်တော်မျှော်လင့်ပါ
ဖြစ်စဉ်တွေအတွင်း ဒေသခံပြည်သူတွေဟာ အိန္ဒိယနယ်စပ်ကိုစစ်ဘေးဒုက္ခသည်တွေအဖြစ်နဲ့ထွက်ပြေး ခိုလွန်ရလိရှိတာပါ အခုတစ်ချိန်ထန်တလန်မြို့နယ်တဝိုက်ကဆစ်ဆောင်ပြည်သူတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေကိုတိုက်ရိုက်ရရှိနိုင်ဖို့ အမေရိကန်အစိုးရကဂျာဝင်ဆောင်ရွက်ပေးဖို့တိုက်တွန်းခဲ့တယ်လို့ဦးဇိုသုံးမုံကဆိုပါတယ်
ပြည်တွင်းကနေထောက်ပံ့မှုဆိုတာလေလမ်းကြောင်းတော်တော်လေးချင်းပြင်းနေရောက်ဖို့ခက်ခဲရှိတယ်ဒါကြောင့်မို့ကျွန်တော်တို့ကတော့အိန္ဒိယဒီမီဇိုရမ်ကနေဒီနက်ဆက်ကိုဖြတ်ပြီးတော့ထောက်ပံ့မှုလိုမျိုးကိုကျွန်တော်ဖြစ်စေချင်တယ်အဲ့ဒီလိုမျိုးဖြစ်ဖို့ဆိုရင်ဒီအမေရိကန်အစိုးရအနေနဲ့အိန္ဒိယအစိုးရကိုပို့ပြီးတော့ချင်းကပ်ဖို့လိုတယ်အခုကြည့်တော့အဲ့ဒီအဆင့်မရောက်သေးဘူး
အခုချင်းမင်းနဲ့တခုတည်းမဟုတ်ဘူးဆစ်ဆောင်တွေကစကိုင်းတိုင်းဖက်ကလည်းပါတယ်မကွေးကလည်းအဲ့ဒီဖက်ကိုရောက်လာတယ်လို့ကျွန်တော်သိရတယ်အဲကြောင့်မို့ယူအက်ဆိုရာကနေဆစ်ဆောင်တဲ့အကူအညီမှုကိုပို့ပြီးတော့အဲ့လိုလုပ်ဖို့စဉ်အိန္ဒိယဆိုရာကိုအိုးပြီးတော့ချင်းကပ်ဖို့လိုတယ်ကုလသမဂ္ဂအဖွဲ့အစည်းတွေကတဆင့်ဒုက္ခသည်တွေထိရောက်တဲ့အကူအညီတွေရရှိနိုင်ဖို့အိန္ဒိယအစိုးရရဲ့ ွေကအခုလိုမြင်ပါတယ
်အဲအိန္ဒိယလက်ရှိအစိုးရရဲ့ဗမာနိုင်ငံပေါ်ထားတဲ့သဘောထားကတော့ပေါ့နော်စစ်ကောင်စီတင်းကလေးကစကလေးကတော့စိတ်ပျက်စရာကောင်းတဲ့ policy အတိုင်းရည်တည်ခဲ့ပါတယ်ကာအားလျော်စွာပဲမီဇိုရမ်ပြည်နယ်ကမီဇိုရမ်အစိုးရကတော့ဗမာပြည်လာတဲ့လူတွေပေါ်မှာအမှန်တမ်းဟိုအိရှကောင်ပီတာဆိုတာဆက်ဆံလာခဲ့တဲ့အတွက်ကျေးဇူးတင်ချာကောင်းတယ်ဒါပေမဲ့ဘ ਹੁ အစိုးရကမလိုက်လျော်ပါဘူးကောင်းတာတစ်ချက်ကတော့ပြီးခဲ့တဲ့ပတ်နှစ်ပတ်အတွင်းမှာဒီမီဇိုရမ်ပြည်နယ်ရဲ့မြောက်ဖက်မှာရှိတဲ့မနီပူပြည်နယ်ကနေပြီးတော့ဗမာဒုက္ခသည်တွေအတွက်လူ 9,000 လောက်ဆန်းတယ်လူငယ်ကြီးစကန်တခုဟာကိုကွန်ပျူလိုက်တယ်ဒါလည်းပြည်내ရဲ့သဘောထားပဲဖြစ်ပါတယ်အဲ့တော့ UNHCR တို့ကဝကုလသမဂ္ဂစသဖြင့်အဖွဲ့အစည်းတွေကတော့အိန္ဒိယအစိုးရဗဟိုအစိုးရကခွင့်မပြု